နိုင်ငံတော်သမ္မတကိုပြည်ထောင်စုလွတ်တော်တွင်ဒီကနေ့မဲခွဲရွေးချယ်ကြတဲ့နေရာမှာရရှိတဲ့မဲအခြေအနေအရဆိုရင်အာဏာရ NLD ပါတီအနေနဲ့ဖွဲ့စည်းပုံပြင်ဆင်ရေးအပါအဝင်အရေးကြီးတဲ့အပြောင်းလဲတွေလုပ်နိုင်ဖို့လွတ်တော်တွင်ကြိုးပမ်းတဲ့အခါအခက်အခဲတွေရှိနေနိုင်တယ်လို့ VOA မြန်မာပိုင်းဌာနမှဦးတန်းလွင်ထွန်းကပြောပါတယ်။ဘာကြောင့်ပါလဲ။နေပြည်တော်ရောက်နေတဲ့ VOA မြန်မာပိုင်းရဲ့ဌာနမှဦးတန်းလွင်ထွန်းကိုကိုသားညုံကဆက်သွယ်မေးမြန်းထားပါတယ်ရှင်။
โอเคอุตันลนทองเค้าเนี่ยอุตันลนทองอ่ะกูหนีไปတော့มาแล้วยောက်နေပြီဆိုတော့ဒီကနေ့ตมระเมเปตมระကိုเมเปยွေးချယ်จ้าได้กิสสะบ่ดีกิสสะมาเมยยัลัดดิเนี่ยปัดละทุจิจาบาริเนี่ยตริทามิแหละเค้า
เนี่ยโหอธิการก็တော့ดูไรอยู่ไรนี่แหละก็တော့กู150ด้วยมายัตตาสิเสตมระกูยื้อไล่ยื้อไล่နိုင်เลยสรว่าวนตาจ้าบ่เนาะแต่แม้ฉันอีเนี่ยติชาเปลี่ยนชื่อไอ้คาจ้าတော့ทีโลเมเปเนี่ยเนี่ยมาဒါကမဲပြီးရဲ့ဆိုတဲ့အခြေအနေလေးတွေကတိကျဆင်းစကြည့်လိုက်လို့ရှိရင်ဟိုဆိုရင်ကြာလာလာလေးတွေ့ရတယ်ခင်ဗျာ
ဘလို့အခြေအနေမျိုးလဲခင်ဗျာ
အခုစစ်စစ်ပေါင်းဒီနေ့ဆိုရင်လည်းဟိုလွတ်တော်ကမဲပြီးနိုင်တဲ့လူဥယေက652ဦးပေါ့နော်အဲ့ဒီအထဲမှာတက်မတော်သားတွေက166ဦးပဲရှိပါတယ်အဲ့တော့ဒီအခုလက်ရှိမနေ့ကအတည်ပြုခဲ့တဲ့ဒုတိယသမ္မတ3ဦးကိုလက်ရှိကြတဲ့အခါမှာဥထင်ကျော်ကဆိုလို့ရှိရင်360နောက်ပြီးတော့ချင်းမျိုးသားဖြစ်တဲ့ဥထံကြီးက89အဲ့တော့သူတို့ဥစုပေါင်းလိုက်ရင်စုပေါင်းက439ဦးပဲရပါတယ်အဲ့တော့ဒီ439ဦးဆိုတာကဒီစာပြန်ပြည့်ကြည့်လိုက်တဲ့အခါကျတော့ဒါဟိုမဲပြေးနိုင်သူစုပေါင်းရဲ့85ရဲ့အနေနဲ့တော့မပြည့်ဘူးခင်ဗျဒီပုံစံတိုင်းကျတွက်မယ်ဆိုလို့ရှိရင်ဟိုတစ်ခိုက်ကစစ်တပ်ကတင်လိုက်တဲ့ဟိုဒုတိယသမ္မတပေါ့နော်ဟိုထောက်ခံပေးရဆိုတာကစစ်တပ်အပြင်166ဦးအပြင်ပေါ့နော်တခြား49ဦးကပါဟိုဝိုင်းပြီးတော့ထောက်ခံပေးရဆိုတော့ဒါတော့တွေ့နေရတယ်ဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ဟိုလွတ်တော်ရဲမှာဝင်ပြီးတော့အစိုးရအဖွဲ့တွေတာဝန်ယူပြီးတော့သူတို့တောင်းရင်ရတဲ့အဓိကတောင်းရင်ဒီချက်ကတော့ဘာလဲဆိုတော့အခြေခံဥပဒေထဲမှာပါဝင်နေတဲ့အရေးကြီးတဲ့အချက်တွေကိုပြုပြင်နိုင်ရေးပဲဒီလိုအခြေခံဥပဒေထဲမှာပါဝင်နေတဲ့အရေးကြီးတဲ့အချက်တွေကိုပြုပြင်နိုင်ဖို့ဆိုလို့ရှိရင်တချို့အရေးကြီးတဲ့အချက်တွေဟာဒီလွတ်တော်ရဲမှာ95ရဲ့အုံတွေကျော်ရဲနေကိုရမှာပြည်ပြင်နိုင်တဲ့အနေအထားမျိုးဆိုတော့အဲနောက်ပိုင်းမှာတော့လွတ်တော်ရဲမှာတကယ်လို့ဒီလို95ရဲ့အုံတော့ရဖို့95ရဲ့အုံတော့ကျော်ရဖို့ဆိုတာကအတော်လေးကိုစီရောလုံးပန်းရမယ့်အနေအထားမျိုးဆိုတော့ကျွန်တော်ဟိုမြင်ရပါတယ်ခ
င်ဗျခုနကဦးတန်းလွန်ထွန်းပြောသွားတဲ့ထဲမှာ58မဲစဒီဦးမြင့်ဆွေကပူရရဆိုတဲ့သဘောကတခြားပါတီငယ်ရဲ့မဲကိုပါရတဲ့သဘောလား
အဲအကျဉ်းချင်းပြောရမယ်ဆိုရင်တော့ဟိုကျန်းမာရေးပြည်ပါတီရဲ့အမှတ်က52ဦးလောက်ပဲရှိမယ်လို့ကျွန်တော်ထင်တယ်လေအဲ့တော့အနည်းဆုံးတော့ဟိုတခြားတိုင်းရင်းသားအဖွဲ့ကြီးတွေတပိပုဂ္ဂိုလ်တွေဘက်က9မဲလောက်တော့ပူရပါတယ်ဆိုတဲ့ပုံစံမျိုးဖြစ်နိုင်ပါတယ်ဒါအပြင်ဟိုဒီနေ့ဟိုမဲလာမပေးဘဲနဲ့ဟိုပြက်ွက်ထားတဲ့သူတွေသတိပုဂ္ဂလတွေကကြည့်မယ်ဆိုလို့ရှိရင်ကတစ်ခါကဒါတက်ဆိုင်ကွန်ဂျူရီဘက်ကပဲသူများနေတာတွေ့ရတယ်
။နောက်တစ်ချက်ကတော့လူတွေပြောနေတဲ့ကိစ္စဒုတိယသမ္မတရဲ့လုတ်ပိုင်ခွင့်ရေးစာပေါ့အခုဒုတိယသမ္မတ2ယောက်ဖြစ်တော့လုတ်ပိုင်ခွင့်နဲ့ပတ်သက်လို့ကိုယ်ပြေပြေဘာတွေများရှိပါလဲ
။အခုလုံးလုံးစဲကြီးညာချက်အရာဆိုတော့ဆိုရင်တော့ဒီနေ့နောက်ဆုံးအချိန်ထိကြီးညာချက်အရာဆိုလို့ရှိရင်လေဟိုဒုတိယဒုသမ္မတ1ဒုသမ္မတ2ဆိုပြီးခေါ်ပဲတရားဟုတ်ကဲ့ကျင်းရတော့မကြပါဘူးဒုတိယသမားကြီးအဖြစ်ရွေးချယ်သွားတယ်လို့ပဲပြောပါတယ်ဒါပေမဲ့လည်းမဲရည်အတွက်များတဲ့သူကဒုတိယသမားဖြစ်ပြီးတော့မဲရည်အတွက်နည်းတဲ့သူကဒုတိယသမားနဲ့ဖြစ်တယ်ဆိုတော့ထုံနှံဆင်လာပါတော့သူရဲ့လုပ်ပိုင်ခွင့်တာဝန်နဲ့ပတ်သက်လို့ရှိရင်လည်းအထူးသဖြင့်နိုင်ငံတော်ရဲ့ပို့ပြီးအရေးကြီးတဲ့စီးပွားရေးစီမံကိန်းတွေစီမံကိန်းလုပ်ငန်းဆိုင်ရာကိစ္စမျိုးတွေဒီလိုကိစ္စမျိုးတွေမှာဟိုဒုတိယသမားတွေကပို့ပြီးကြိုင်ရတာများပါတယ်ကိုချင်းလေပညာရေးကျမ်းမာရေးဆိုတဲ့တခြားရည်ကြီးကိစ္စတွေကိုလည်းဒုတိယသမားနဲ့ကခံရတာရှိပါတယ်အဲဒါပေမဲ့ကျွန်တော်ဟိုကိုယ်ကပြပြမသိနိုင်သေးတဲ့အချက်ကဒါအစိုးရအဖွဲ့တည်းမှာဟိုပြန်ပြီးတော့သူနည်းသူဟန်နဲ့ပေါ့နော်ပြန်ပြီးတော့ဟိုစဉ်းစားဆုံးဖြတ်ပြီးတော့ခွဲဝေပြည့်တဲ့သဘောလေးဖြစ်လာနိုင်တဲ့ပုံစံရှိပါတယ်အဲတရားတစ်ခုကတော့တကယ်လို့နိုင်ငံတော်သမ္မတတာဝန်ထမ်းဆောင်နေတဲ့သူကဥပမာအဖြစ်နိုင်ငံတခြားကြီးသွားပြီးပဲဖြစ်စေတစုံတရာကြောင့်တာဝန်ထမ်းဆောင်နိုင်ပဲဖြစ်စေဒုတိယသမားတိကနေပြီးတော့ယာယီတာဝန်ယူပေးရမယ်ဆိုတာကတော့ဒါနိုင်ငံကထုံးစံဟိုတာမြင်မှထုံးစံလည်းဖြစ်မယ်လို့ကျွန်တော်ယူဆပါတယ်